Isiyomambandi isagama yata balam yata munglam yata agudalam Yuaham dumma kanguni adanando Anda balata diwadadata wasanina Domi jiwita horopi dom agadomi Kamatami bandi Bandi shimimyapaya yuaham yuaham achindaji dodi Doma gam asimpaya doi guni gongji durogo adhanan doma tibe Asimpaya doya jiru gomu jiru bhama mati babu kya de alumma nge de tantavate ya Adhanan doma mati babu kya de ya Anda balata divata tata Akang amachite divata iwasanina sakaja Domi asimpiyadugo jivita jivitengarima Horopi dungcha punkindi tachi anlonga Agato layam mahi amichipanatiya Dandamato ya Mandadirogu yathabalam Malayma di alaya Yata mulam tuwe di alaya yata agudalam Yata balam mai di alaya yata mulam tuwe di alaya Yata agudalam malayma di alaya Isiyo abjibi Isagama swamu yulage babipya Yatvapya dhidho shimpya duya Jizu gongu bhama matvira nalabhindu darava chite Chite atve Imatam maikam ne divata yasaka Na athamma bhidho asyampiya dhoko jivite narima cha khon Kinsi me tamme chute Asun yukmare yimmare sinne Asyampiya dho athamma layangvi bhabhi Yindu layangvi de atve Maybi alaya, duwe di alaya, malayma di alaya, dhabi dhado. Adhi miyaka chen swamu yu lage bhaji shayam. Bhande shimya miyapaya mida bhero a. Khamata garuna sheshu vikhano mukhaya. Unge pelena miyasapaya ye. Chiro rupe bhi dhamma noma nyasabhyanga Dena hi avudo nipira Jiru suyantaka ho na thai Nyasabhyanga Dega dham avudo isiyo isagama Daga ho de Daga malingma vi alaya maiti alaya duwe de alaya Dagaru abhikaro yabda amame Dengha malingmade maimede divadaya zaganja Ngāpiyā tāpuyam layaukheta hāpien ten abhikaro amame Yādho sākoti āhūdho ityāng ityāto dhikavā yātā dhamam patikaroti Āyatiṃ kāngaram ābhidhati Arudho jaga yato yatama ajunya Dumbemi isiya mimiya adhiko isiya to dhikrava adhi anene miyambhira Yatha dhammantaya shivi anaya pati karoti kuzabhi Ayatim kangvaram abhidhati navakave samzi jindro yabhi Dhandi mayam patika nama Dethi i dhantu abhyako mayam nāpiyādhu vi patika nama Abhya anene khanyubhāgo i Dhakāda dhakāha mimi abhyako abhya anene nyambhira Dhyāda bhone anji kūsā bhābhira Nau kūjīro makya mādhā bhābhūro Āyatim tāngvara kore nāpaka saṁsīcīnlu yākpāpīrē Āmīlu saṁsīcīnlu yākte ātva တရားအားလျောသာပူဇော်တဲ့အတွက်ဒကာရဲ့အပြစ်တွေကိုငါဖျားလို့ပြီးခံပါလေ။ဟုတ်ဒီဟေတာအာဟုသောအရိယတာဝိနေယယောဣတိယံဣတိယတော်ဒိဋ္ဌဝယတ္တဓမ္မပတိကရောတိအာယတိသံဝရံအပိတတိဒကာယောက်ျားမိန်းမဘယ်သူမဟုအမတ်မခြင်းအကျဉ်းသူသည်မိမိရဲ့အပြစ်ကိုအပြစ်အနေနဲ့မြင်ပြီးတော့တရားသဘောရှိတဲ့အတိုင်းဝန်ချတောင်းပန်ကြတော့သောအဖြစ်ပူဇော်တယ်။နောက်လေးပဲဒီလိုအပြစ်မျိုးမဖြစ်အောင်ဆောင်ရည်တဲ့အဲ့ဒီလိုဝန်ချတောင်းပန်ကြတော့ခြင်းနောက်လေးဒီလိုအပြစ်မျိုးမဖြစ်အောင်ဆောင်ရည်ခြင်းဟာဖြင့်ဟုတ်ဒီဟေသာအာဟုသောအရိယတဝိနည်းငါဖုရားရဲ့အဆုံးအမဩဝါဒသာသနာဝဲအဲ့ဒီလိုဆောင်ရှိခြင်းအပြစ်ကိုအပြစ်အနည်းနဲ့ဝန်ချတောင်းပန်ကုစားခြင်းဟာဖြင့်အေသီလသမာဓိပညာသိက္ခာသုံးပါကြီးပွားနိုင်တဲ့အကြောင်းစင်စစ်ဖြစ်နေတဲ့တကားလို့အဲ့ဒီတကားစိတ်နှလုံးသက်သာအောင်မြတ်စွာဘုရားသိက္ခာတော်မူတဲ့အကြောင်းစိတ်နှလုံးသက်သာရသက်သာကြောင့်အမိတ်ရှိပြီးတော့အဲ့ဒီတကားကိုမြတ်စွာဘုရားဒီဒါနကထာသီလကထာသက္ကကထာကာမနံအာဒီနဝကထာနိခံနေအာနိတံသကထာလို့မြတ်စွာဘုရားဟောကြားတော်မူမြတ်တရားဒေသနာစဉ်ရှိပထမပိုင်းဒါနနဲ့စတဲ့တရားတကားပြီးပြီဆိုရင်သီလနဲ့စတဲ့တရားစကားအဲ့ဒီလိုဒါနနဲ့စတဲ့တရားစကားဟောပြီးဆိုလို့ရှိရင်တရားနာပရိသတ်ရဲ့သိက္ခာနာမှာမစ္စရိယတွေတခါရဲ့ကွာသွားတယ်သီလနဲ့ပတ်သက်တဲ့တရားဟောပြီးဆိုတော့ဒုတိယလေအကုသိုလ်စေတနာတွေတခါရဲ့ကွာသွားပြီးတော့မှသက္ကကထာဟောလိုက်နတ်ပြည်နဲ့ပတ်သက်တဲ့တရားဟောလိုက်ကျမ်းတော့လည်းပဲဒီဒါနသီလကြောင့်ရောက်ရတဲ့နတ်ရွာသူကတိချမ်းသာအကြောင်းဟောလိုက်တော့လည်းပဲတရားနာတဲ့ပုဂ္ဂိုလ်ဟာခုကိုယ်တိုင်းနဲ့နတ်ပိမှန်ကြီးအလားရောက်သွားတယ်လို့ကိုယ်မျက်စိနဲ့မြင်ရတယ်လို့သဘောကျသွားတာပြီးတော့မှမြတ်စွာဘုရားကာမဏံအာရိနဝကထာဆိုပြီးတော့ဧလူရှိဒိဏရှိဒိဏတို့ရဲ့အပြစ်ပေါ်များပုံပေါ်မြတ်စွာဘုရားဟောကြား၍၎င်းနောက်နိခမေအာနိတန္တကတာဒီဝတ္ထုအာယုံကာမဂုဏ်တို့မှမလွတ်လွတ်အောင်ထွက်မြောက်တယ်ဝတ္ထုကာမတွေကိုတဏှာလောဘနဲ့မတွေ့တာပဲတဏှာလောဘပယ်ဖြတ်ခြင်းရဲ့ကျေးဇူးစကားတွေဟောပြီးဆိုတော့အဲ့ဒီကြတော့သမာဓိတို့ပညာတို့ဉာဏ်ဘုံတွေပါလာအဲ့ဒီလိုရှိကနေပြီးမြတ်စွာဘုရားကဉာဏ်ဘုံကိုဟောကြားနောက်ကနေပြီးတော့သမာဓိဘာဝနာအလုံးညာစိတ်နဲ့လိုက်ပြီးလောက်လာတော့ပညာဘာဝနာအလုံးညာစိတ်နဲ့လိုက်ပြီးလောက်လာတော့ဒီအမျိုးသောသားကတရားနာရင်နာရင်နာရင်နာရင်ပဲသုတ္တန္တမှာကာမိဆိုင်တာဗျာပါကခြိနာမိတာဥဒိသဂုတ်ဂုတ်တာဝိသိကိစ္စာနိဝရဏ၅မျိုးတရားစိုးတွေတခါတည်းပွားသွားတယ်ဥပ္ပစာရသမာဓိဆိုတဲ့ကာမဝဆရသမာဓိကိုရောက်သွားတယ်အဲ့ဒီဥပ္ပစာရသမာဓိဆိုတဲ့ကာမဝဆရသမာဓိကိုတရားနာရင်ရောက်သွားတော့အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာဂုံ၅ပါးနဲ့ပြည့်စုံလာတယ်ကာလစိတ်တသစ္စာလေးပါးတရားဟောရင်ခံယူနိုင်တဲ့ခန့်ကြမ်းသောစိတ်ရှိမုဒုစိတ်တရွှေကောင်းရွှေသက်လို့တခါစိတ်ကလေးကနူးညံ့ဝိနိဝရဏစိတ်တဓမ္မဖို့ကိုဟန်တမ်းတဲ့အသိအသင်မိတ်မရှိတော့ဘူးဥဒကစိတ်ကအဲ့ဒီအချိန်မှာသူရဲ့စိတ်ကလေးတွေဟာပီတိသောမနတရှုံရှုံဝေပြီးတော့အင်မတန်နစ်တဲ့အာရုံဝမ်းမြောက်ဝမ်းသာဖြစ်နေတယ် ပတ္တနာစိတ်ကသူရဲ့စိတ်ကလေးဟာအဲ့ဒီအချိန်မှာအလွန်ကြည်လင်းနေတယ်တကြဝတိမင်းရဲ့ဗရမယယတနာလိုသရာလေးပြိုးပြိုးပြက်ပြက်ဖြစ်ပြီးတော့စိတ်ကအလွန်ကြည်နေတယ်တဲ့အဲ့ဒီအချိန်အခါမှာထိုသူရဲ့စိတ်ပြီးဘာနဲ့သူတော့ဆိုတော့အကျဉ်းချင်းဖွင့်လျော်ပြီးလို့ကြီးညော်ကင်းစင်တဲ့အဝတ်ကလေးနဲ့တူးနေတယ်အကြီးညော်ကင်းစင်တဲ့အဝတ်ကိုဒီကနေပြီးအသိဉာဏ်ဆိုးရင်တခါလေးဆွဲတော့တယ်အနီယောင်ဆိုးလည်းဆွဲတယ်အဝါယောင်ဆိုးအပြာယောင်ဆိုးကိုကြိုက်တဲ့အယောင်ဆိုးတိုင်းဆိုးတိုင်းတော့အယောင်ကြီးပြောင်ပြောင်လဲ့လဲ့ဆွဲအဲ့ဒီလိုမဟုတ်လို့အဝကတကတဲ့ကြီးတွေဘလဘူနဲ့ဆိုရင်ဖြင့်အဲ့ဒီအဝကိုစေသိမ့်နဲ့ထိုးဆိုးလည်းပဲစေသိမ့်ခွက်တဲ့နှစ်လည်းပဲမဲပုတ်ပုတ်ပဲအဲစေညီခွက်တဲ့နှစ်လည်းမဲပုတ်ပုတ်အနည်းအောင်ပေါက်လာအပြာတဲ့နှစ်မဲပုတ်ပုတ်အဝါတဲ့နှစ်အဝါရောမပေါက်မဲပုတ်ပုတ်အေးထိုးအတူပဲนิวรณะ5မျိုးဆိုတဲ့စိတ်ရဲ့အငြိအကြီးကြီးညော်တွေကတ်နေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာတဲ့အငြိအကြီးကြီးညော်တွေလိမ့်ထေးနေတဲ့အဝတ်နဲ့တူတယ်အဲဒီလိုนิวรณะကြီးဟူသောကြီးညော်ကတ်နေတဲ့စိတ်ကြီးဟူသောအဝတ်ကိုမြတ်စွာဘုရားကဖြစ်စေသာဝကတအူးတပါးကဖြစ်စေဒုက္ခသစ္စာတရားဟောလဲမဲပုတ်ပုတ်ပဲဒုက္ခသစ္စာကိုမမြင်ရသမုဒိယသစ္စာအကြောင်းပြောလဲမဲပုတ်ပုတ်သမုဒိယသစ္စာကိုဒီပုဂ္ဂိုလ်မမြင်ဘူးမသိနိရောဓသစ္စာဟောလဲမဲပုတ်ပုတ်မဂ္ဂသစ္စာဟောလဲမဲပုတ်ပုတ်အဲ့ဒီတော့သစ္စာ၄ပါးကြီးဟူသောသီလမျိုးတရားနာပုဂ္ဂိုလ်ရဲ့စိတ်နှလုံးတည်မှုသောအဝတ်မှာဆွဲပြီးခြင်းတော့မြတ်စွာဘုရားကရှိမှုသောဒါနကထာသီလကထာသက္ကကထာကာမနာအာဒီနဝကထာနိခမေအာနိတံကကထာဆိုတဲ့တရားဒေသနာဟောခြင်း၅ရပ်ဖြင့်ထိုသူရဲ့စိတ်ကိုနိဝရဏ၅ခြင်းကင်းသွားအောင်တရားဟောရအဲ့ဒီလိုသုတ္တန္တနိဝရဏ၅ခြင်းဇမ္မဖို့အသိအဆုပြုတတ်တဲ့ကြီးညော၅ခြင်းကိတော်မှာမြတ်စွာဘုရားကသစ္စာ၄ပါးဆိုတဲ့သံမုတ်ကံတိကဓမ္မဒေသနာကိုဟောတော်မူတယ်။အဲ့ဒီတရားနာပုဂ္ဂိုလ်ရဲ့အာဇယနဲ့လိုက်လျောသောသစ္စာ၄ပါးတရားဟောပါလေ။ဥပမာအဲ့ဒီပုဂ္ဂိုလ်ကဓမ္မစက်ကြလာတဲ့ဤမျိုးနဲ့သစ္စာလေးပါးဟောရင်ကျွတ်မဲ့ပုဂ္ဂိုလ်ဆိုပါလို့အဲ့ဒီပုဂ္ဂိုလ်ဖြစ်ခဲ့တော်မြတ်စွာဘုရားကဣဒံသောပန္နအာဟုသောဒုက္ခံအရိယသစ္စာဇာတိတိဒုက္ခသရာတိဒုက္ခဗျာတိတိဒုက္ခမရဏံတိဒုက္ခအပ္ပိယေဟိသံယောဘောဒုက္ခပိယေဟိဝိပယောဘောဒုက္ခယံပိဋ္ဌံငါလဘတိတံပိဒုက္ခသင်္ခိတေနာပင်စုပါဒာနေခန္ဓာဒုက္ခအလွန်သက်ရှင်နေသောထိုသူရဲ့စိတ်ဒီကနေပြီးဒုက္ခသစ္စာဒေသနာတိဟုသောရှင်းလဲဆိုပေးလိုက်ရောဒုက္ခသစ္စာဖြစ်မရအောင်တကားလဲဆွဲတာရှင်းဆွဲသွား၎င်းသောသမုဒိယသစ္စာ၎င်းသောဤရောဓသစ္စာမေကသစ္စာသစ္စာ၄ပါးတရားနဲ့ဟောလိုက်ရောလေးချက်စလုံးအသိဉာဏ်စွဲလိုက်ကမှဘယ်နဲ့ဘယ်ဗမာကမှဖြတ်၍မရသောအသိဉာဏ်ဆိုတဲ့မဉ္ဇဏ်သောတာပတ္တိမဉ္ဇဏ်တခါလဲပေါက်သောတာပတ္တိမဉ္ဇဏ်ပေါက်ပြီးဒီလေးကမှဟာသောတာပန်အရိယာဖြစ်သွားတယ်သောတာပန်အရိယာဖြစ်တော့မှမြတ်စွာဘုရားကအာဟုသောဒီဝတ္တိနာအာသိခိတာမေကံအပတိပိစိတဝအင်းညေနာမေတိနာယာဟိအာဟုသောတကဒီဝတ္တိနာဒီဝတ္တိအာသိခိတာမေကံညွံ့ပြအပ်တယ်လမ်းတို့ အပတိပိဋိတဝါမသွားပဲအင်းကြီးနာပတိနာအခြားလမ်းဖြင့်ယာဟိသွားတော်အဲ့ဒီလိုမြတ်စွာဘုရားကညွှန်ကြားဘာဖြစ်လို့သူ့ကိုဒီလိုညွှန်ကြားတကားဒီဝတ်ကညွှန်ကြားတဲ့လမ်းကမသွားနဲ့နော်မသွားသေးနဲ့ဟောတခြားလမ်းကသွားခြားလမ်းကပြန်သွားဘာဖြစ်လို့မြတ်စွာဘုရားကဒီတကားကိုလမ်းလွတ်ပြီးညွှန်ပြရတော့ရှင်ဒီဝတ်ကအဲ့ဒီတကားကိုလွတ်လို့ဘိက္ခုကုတ်တောင်လောက်ရောက်တော့ဘုရားက၄သမား၃ချိန်၂ယောက်တည်းကအဲငကျူနဲ့ငကြီးလာတဲ့အဲသူ့ကြောင့်ကို၂ယောက်သာခေါ်ခေါ်ပြီးတော့ဗာပြောဒုံမာကံခိတမေကိနဧကောပုရိသောအာဂမိတ္တိဒုံမာကံမင်းတို့ဤခိတမေကိနဒီနေ့တဲ့လံခရီးဖြင့်ဧကောပုရိသောယောက်ျားတယောက်ဒီအာဂမိတ္တိလာလိမ့်မယ်အဲ့ဒီတကားနှစ်ယောက်ကိုအဲ့ဒီလမ်းမှာတကားလေးချလာပထမကဟိုလူသူပြောလိုက်တဲ့လမ်းတန်တုံမီစီဝိတောဟောရောပေတဝါအတုကေနနာမမေကေနဣထာတုံမီတင်တို့ဒီတန်ထုသူ့ကိုဒီမိတာဝရောပတဝမသိသိအောင်သတ်ပြီးတော့အသုကိနာနာမမေကိနာဤမီတော်ခရီးဖြင့်ဧထလာကြကုန်ဆိုပြီးတော့အဲ့ဒီနေရာပထမလူလာမဲ့လမ်းလုံကြံမှုတခါလေအသင့်သားအဲ့ဒီနေရာထားပြီးတော့မှဟိုမှာ၄သမ၄ယောက်ဘဒုဘဒုဘဒုဘဒုလာခဲ့ပြီးတော့ဟောဒီအဲ့ဒီလူ၄ယောက်လာမဲ့လမ်းကိုဒီလူ၄ယောက်ကိုချထားပြီးတော့အေးမင်းတို့အခုဒီနေရာကိုမကြခင်မဲ့လူ၄ယောက်လာလိမ့်မယ်အဲ့ဒီလာတဲ့လူ၄ယောက်ကိုမင်းတို့အသက်ဆုံးအောင်စီစဉ်ပြီးတော့စီမံပြီးတော့ဟောဒီလမ်းကပြန်မယ်အဲ့ဒီလူ၄ယောက်လာမဲ့လမ်းကိုထိုးအတူမှာကြပြီးတော့လူ၈ယောက်ထားတယ်အဲ့ဒီလူ၈ယောက်လာမဲ့လမ်းကိုထုတ်အကျူမှာကြပြီးတော့လူတစ်ကြိမ်၆ယောက်ပါတဲ့အဆောင်သာအဲ့ဒီလူဆင်ငယ်ဆင်ငယ်ဆင်ငယ်ဆင်ငယ်သတ်ဖို့ရန်တခါလေးစီမှာဘာဖြစ်လို့လဲလို့ဆိုတော့တရားခံမပေါ်အောင်လို့လုပ်တာခရသတ်တဲ့တရားခံမပေါ်အောင်အဲ့ဒီလိုခြားထားတာဒီကိုမြတ်စွာဘုရားကသိပြီးတော့ဒီတကားကိုဘယ်နဲ့ပြောတယ်လဲလို့ဆိုတော့အာဟုသောတကားဒီဝတ္တတိနာအာသိဖြစ်ကြမကံအပတိပိစိတ်ကဝဒီဝတ္တညွန်ကြားလိုက်တဲ့လမ်းကိုမင်းမသွားနဲ့အဲ့ဒီမသွားပဲအင်းညီနမကိနာတခြားလမ်းဖြင့်ယာဟိသွားတော့မင်းအန္တရာယ်ရှိတယ်အသက်ရဲ့အန္တရာယ်ရှိဆိုပြီးတော့တွတ်လိုက်တော့အဲ့ဒီပထမ၄သမားဟာတခြားလမ်းကသွားသူနဲ့အသက်အန္တရာယ်ဖြင့်ယာဒီယုတ်ကြီးတဲ့ပြန်ရောက်အဲ့ဒီတော့မှတခါဒုတိယစောင့်နေတဲ့လူတွေလူတွေရောက်ကဂိဉ္စုခေါ်တော်စေရာယတိတော်ထိုလူဒီဂိဉ္စုခေါ်ပဲနဲ့လေစီရာယတိကြာလှကြည့်လားဘယ်နဲ့လဲရှင်ဒီဝကပြောတယ်လူမလာဘူးကြာလှကြည့်လားအဲ့ဒီလူလာရမဲ့လမ်းကိုလိုက်သွားတော့ဟုတ်အဲမြတ်စွာဘုရားကိုယ်တော်မြတ်ကလည်းအဲ့ဒီအချိန်ကြတော့ပထမလူကိုခြေကျွတ်ပြီးလိုက်ရွတ်ပြီးလိုက်တယ်ဆိုရင်ဉာဏ်ညာကဆင်းပြီးဒီလူနှစ်ယောက်လာမဲ့လမ်းကတစ်ပင်ရင်းမှသွားထိုင်ပြီးစောင့်အဲ့ဒီနှစ်ယောက်ကလည်းပဲဘုရားထံမှောက်ရောက်လာတဲ့အခါကျတော့ဟာဒီမှာဘုရားပါလားဆိုပြီးသူတို့ကတော့မပြစ်ဘူးသူတို့ပြစ်ဖို့ရအမိတ်မပါအာဘုရားမှန်သည့်ထိုင်ရှီခိုးအပြစ်လွတ်တဲ့နေရာကနေသူတို့နှစ်ယောက်လည်းမြတ်စွာဘုရားကရိုက်တဲ့ညီချွေတရားဟောလို့သောတာပန်အရိယာဖြစ်ကြများနေဖြစ်ပြီးတော့လေသူတို့နှစ်ယောက်ဘာပြော ေဝဇာတိနာကတိတမေကံအပတိပိစိတ်တဝဣနိအသုကေနနာမမေကေနဝိသတာတကတို့ဒေဝတပြောလိုက်တဲ့လမ်းကိုမသွားနိုင်ရင်တော့သွားရင်မင်းတို့အသက်အန္တရာယ်ရှိတယ်ဒေဝတပြောလိုက်တဲ့လမ်းမင်းတို့မသွားပဲနဲ့ဤညီတော့လမ်းချစ်ရာဇဂုတ်ကြီးနဲ့ပြန်ကြတော့သောတာပန်ဖြစ်သွားကြလေးယောက်ကလည်းဟာဟိုလူလေးယောက်လာခဲ့တာကြီးလိုက်ဘုရားတွေ့ဘုရားကတရားဟောထို့အတူသောတာပန်ဖြစ်မြတ်စွာဘုရားကလည်းအေးဒီဝတာပြောလိုက်တဲ့လမ်းမသွားကြနဲ့အသက်အန္တရာယ်ရှိတဲ့ဤမိသောလမ်းကပြန်ပြီးတော့မင်းတို့အိမ်ကိုရောက်အောင်ပြန်ညာမင်းတို့ရာဇဂုတ်မျိုးတဲ့ရောက်အောင်ပြန်ညာတတိယကင်းဖြစ်တဲ့ရှေ့ရောက်တော့လေးသမားတွေကလည်းဂိန်းသူခေါ်တေးပြေးတာရန်ဒီဘယ်နဲ့လဲဟိုလူတွေကြာလိုက်ဆိုပြီးတော့တခါတည်းလာမဲ့လောင်းအတိုင်းလိုက်လာဘုရားထံရောက်မြတ်စွာဘုရားတရားတော်လို့ဒီရှိအောင်လည်းပဲသောတာပန်ဖြစ်ဒေဝတာပြောတဲ့လောင်းမင်းတို့မသွားကြနဲ့ဒီမိတော်လမ်းဖြစ်ရာဇယုတ်ကြီးတဲ့ပြညာ၆ရောက်လည်းပဲထုံဤ၎င်းမဲ့ဒီလူရှိအောင်လာခဲ့လိုက်တာဆိုပြီးလိုက်လာတော့ဘုရားနဲ့တွေ့တရားနာသောတာပန်ဖြစ်တခြားလောကကြီးတဲ့မြတ်စွာဘုရားကရာဇယုတ်ကြီးတဲ့ပြညာဆိုပြီးပြောလိုက်မင်းတို့အသက်အန္တရာယ်ရှိတယ်ဒီလိုတာပြောတဲ့လားမပြန်နဲ့ရာဇယုတ်ကြီးတဲ့ရောက်တော့ပထမဘုရားသတ်ရမယ်လေးသမားကရှင်ဒေဝတာသွားပြောတယ်ဗန္ဒီဒေဝတန္တနာဟံသတ်္ထာရံဒီဝိတာဝေါ်လောပိတုအတကေဗန္ဒီဒေဝတ္တအရှင်ဒေဝတ္တဖေယအဟံတပိတောဒီသတ္တသံဃာတံဗုဒ္ဓံမြတ်စွာဘုရားကိုဒီဝိတာဝေါ်တော်ပေတုံအတ္တမအချာခွန်ခြင်းမှာနာသိခိမစွမ်းနိုင်ပါဘူးဖေယမဟိတိကောသောဘဂဝါမဟာနုဘာဝောသောဘဂဝါသူဘုန်းတော်တခင်ဖေယရှင်မဟိတိကောကြီးသောတကူရှိသာ၏မဟာနုဘဝကြည်တော်အနုဘောရှိပါသဖြာအဲ့ဒီလိုချောက်ပြီးတော့သူလဲသွားဘုန်းတော်ကြတော့ပြန်လာတဲ့လေးသမားနှစ်ယောက်ဘုန်းတော်တော်တော်ကြတော့လေးယောက်နောက်ရှိယောက်နောက်ဆက်ချောက်ယောက်အလုံးစုပြီးတော့သူတို့တဏှာမှာသွားစုပြီးတော့ရှင်ဒီဝတ္တရဲ့အစီအမံကြီးအကုန်လုံးပေါ်တော့ဘာပြရလဲမြတ်စွာဘုရားကရှင်ဒီဝတ်ပြောလိုက်တဲ့လမ်းကမသွားနဲ့တခြားလမ်းကသွားလို့ငါမှားလိုက်တယ်အေးသိရလားအဲ့ဒါဘာကြည့်လို့တော့မသိဘူးအေးပြအဲ့ဒီလမ်းကလာရင်မင်းကိုတို့နှစ်ယောက်ကတတ်ရမှာဒါကြောင့်မြတ်စွာဘုရားကလမ်းပဲတခြားလမ်းကသွားလို့ပြောလိုက်မင်းနာမဟုတ်ဘူးတို့လည်းပဲမြတ်စွာဘုရားကတခြားလမ်းကသွားလို့ပြောလိုက်တာပဲပြောလို့ဘုရားပြောတဲ့လမ်းကလမ်းတစ်ပိုင်းနဲ့တို့ပြန်လာလို့အခုပြန်တွေ့ကိုယ်လေးရောက်ကပြောရေးအေးအဲ့ဒါမင်းတို့ကံကောင်းတယ်အဲ့ဒီလမ်းအတိုင်းဒေဝတာပြောလိုက်တဲ့လမ်းအတိုင်းလာရင်မင်းတို့နေရောက်ကိုတို့လေးရောက်ကလုကြရမှာပေါ့ကုံညာအဲ့ဒီတော့မှသူတို့ဘာပြောကြတယ်လဲဆိုတော့သမ္မာသမ္ဗုဒ္ဓံနိသယအမေဟိဇီဝိတံလတ္တံသမ္မာသမ္ဗုဒ္ဓံသဗ္ဗညုညာစွာဘုရားကိုဒိဋ္ဌာယအမေပြု၏အမေကြီးငါတို့ဒီဒီဝိတံအသက်ရှင်ခွင့်ကိုလတ္တံရအပ်ပါပေ၏ဘုရားကျေးဇူးထို့အသက်ကိုကယ်တင်တော်မူယုံနေမကဘူးထို့လူမိုက်သုံးကြိမ်သုံးယောက်ကိုသောတာပန်အရိယာရောက်အောင်တရားချီးမြှောက်တော်မူတယ်ကဲလူပေါင်းနေလို့တော့မတော်ဘူးထို့သုံးကြိမ်သုံးယောက်တစ်လုံးသာသနာဝန်တန်းရှင်ယဟန်ကြည့်ကြလို့သုံးကြိမ်သုံးယောက်တစ်လုံးသာသနာဝန်ကြီးယဟန်ကြည့်ကြရဟန်းပြုပြီးရဟန်းတရားပွားများကျုပ်ကိုအားထုတ်တော့မကြာခင်နဲ့အဲ့ဒီသုံးကြိမ်သုံးယောက်စလုံးအာသဝကုန်ခံရဟန်းသာဖြစ်ကြအဲ့ဒီအခါဒေဝတ္တရဲ့အကျဉ်းဉဏ်ရက်ဆက်ပုံကိုရဟန်းတော်များအားပြောပြတော့ရဟန်းတော်များကဓမ္မသဘာတရားခမ်းမှတောင်းပါ အာဟုသောဒေဝတာတောပြေရဧကသမိန်တထာဂတိဝေရသိတ္တိနဘဝဇနေဒီဝိတာဝောရောပိတုံဝါယာမမကတိအာဟုသောငါရှင်ဘုရားယဟန်များတို့ဒေဝတာတော်ဒေဝတာတိဧကသမိန်တထာဂတိဖရာတဆူတိ၌ဝေရစိတ်တေနာယံမူလူတဲ့စိတ်ဖြင့်ဘဟုဇနီများစွာသောလူတို့ကိုဒီဝိတာဝောရောပိတုံအတ္တမချခွန်းကင်းစိတ်တော်မှာဝါယာမံအထုံမူကိုအကာသိပြုပြီ၏သိရတတ်တဲ့လူပါပဲကွာတဲ့ငါရှင်တို့ဒီဝိတာကသူရန်ကျိုးဖွဲ့တာကဖရာဖရာတိမှုသောပုဂ္ဂိုလ်သူမြတ်တယောက်အပေါ်၌ယံမူလိုတဲ့စိတ်နဲ့ကွယ်သူ့အကြံအတိုင်းများအောင်ရင်ပြန်သုံးချက်သုံးရအကုန်သိပုံပါပဲမြတ်စွာဘုရားလူကြီးကိုအသက်သေးအောင်သင်လှုပ်လာပြုပြီးဤသဗ္ဗေတိထိုအလုံးစုံသောသူတို့သည်တထာရံနိဒာယမြတ်စွာဘုရားကအမိပြု၏ဇီဝိတံအသက်ရှင်ခွင့်ကိုလက်တော်ရအခြေကြီးတို့ယဟန်တော်များတရားခမ်းမရောမဒကာနီတော်ပြောဆိုနေကြတဲ့အချိန်ဒိဋ္ဌကုတ်တောင်ပေါ်ကျောင်းကတရားခမ်းမတောင်ပေါ်မှာဒကာနီတော်ပြောဆိုနေကြတဲ့အချိန်ဗုဒ္ဓသနာဓမ္မပလင်ပေါ်မှာရှင်တော်ဘုရားဘွားကနေရောက်လာပြီးတော့ကာယနုဋ္ဌဘိက္ခဝေဧကရဟိကထာယသံဃိဗိညာဘိက္ခဝေယဟံတော်များအိုจิตသားတို့ဣန္ဒရဟိယခုငါဘုရားကြွလာတော်အခါ၌ကာယကထာယအဘိမိသောဇာဖြင့်သံဃိဗိညာညီမူ၍နေကြကုန်၏အထာနုဖြစ်ကြကုန်၏จิตသားတို့ယခုငါဘုရားကြွလာတော်အခါဘေဇကနှင့်จิตသားတို့ညီမူရှိဝိနေကြသလဲလို့မိတော်မှာဣမယာနာမဤအမည်ရှိတဲ့ရှင်ဒီဝတ္တရက်ဆက်တဲ့အကြောင်းဇဂါအချင်းတပည့်တော်များညီမူစည်းဝေးဝေးနေကြပါသဖြင့်လေပြန်ကြလျောက်ထားတဲ့အခါမြတ်စွာဘုရားကနဗိကဝေဣဒာနေဝဘိကဝေယဟံတို့နဣဒာနေဝယခုအခါမှသာမဟုတ်သေးချစ်သားတို့အခုမှသာမဟုတ်ဘူးရဲ့ပုဗ္ဗေတိအတိတ်ဝေးစွာရှိအခါတုန်းကဒီဒေဝတာတော်ဒေဝတာတို့ဒေဝတာတော်ဒေဝတာတိမံဧကံနိတာယငါဖရာတဦးကြီးကိုအမိပြု၍မရှိငါဖရာအပေါ်၌ဝေရစိတ်တေနယံညူဖွဲ့တဲ့စိတ်ဖြင့်ဘဟုဇနီများစွာသောသူတို့ကိုမာရာပိတုံဇီဝိတာဝောရောပိတုံအတ္တမချခွန်းသိသိတော်မှာဝါယာမံလုလကျိုးကိုအထုံမှုကိုအကာတိရေဝပြုဖို့ခဲ့ပြီးသားလင်ရသဗျာအတိတ်ကအကြောင်းကိုရိပ်မိယုံအမျက်မြတ်မိကြတယ်ဆိုရင်ပဲအရှင်အနန္ဒာသာရှိတယ်မရှိမြတ်တွေကအတိတ်အကြောင်းပြန်ပြောင်းမိဆိုတော်မူပါမယ်အကြောင်းတောင်းပါတကားလျှောက်ချကြလို့ရသဗျာကအတိတ်ကပြန်ပြီးတော့အတိတေဘိက္ခဝေယံပါရဏတိပုပ္ပဝတ္တိနာမအဟောတိတတိဖြင့်စန္ဒကုမာရဇတ်ကိုအတိတ်ကပြန်ပြီးတော့ပြီတေဒီကစပြီးတော့ဟောပြယဟန်တို့အတိတ်ဝေးစွာရှေ့တစ်ချိန်အခါတုန်းကယနေ့ပါရဏတိပြီလို့ခေါ်တဲ့တန်ကြီးဟာပါရဏတိမဟုတ်ဘူးနာမည်ပုပ္ပဝတိတဲ့ပြည်နာမည်ပုပ္ပဝတိဗာရဏတိဟာအဲ့ဒီတစ်ချိန်လုံးကပုပ္ပဝတိလို့နာမည်တွင်ခဲ့ဝေပုံရသုတ်လာတဲ့ဝေပုံရတောင်လူပေါ့ဒီရာဇဂုတ်ကြီးကိုပါပြီးတော့တောင်ငါးလုံးရန်နေရရှိတယ်ဝေပါရတောင်ဝေပုံလာတောင်ဣတိဂိဂိတောင်ဂိဇဂုတ်တောင် အဲ့ဒီလိုရံတကြိုပတ်နေတဲ့တောင်ငါးလုံးထဲမှာဝေပုံလတောင်ဆိုတာတစ်လုံးပါတစ်ချိန်ကမြတ်စွာဘုရားဝေပုံလသုတ်တံဟောတဲ့အခါတုန်းကအဲ့ဒီဝေပုံလသုတ်တံဟာတဲ့ကပ္ပုတ္တမြတ်စွာဘုရားလက်ထက်တုန်းကပါဠိနဝဇ္ဇတောင်လို့ခေါ်တယ်ကိုးကြောင်ကိုဘုရားလက်ထက်ကြတော့အဲ့ဒီဝေပုံလတောင်ကရောဤတကဝံကကလို့ခေါ်တယ်